ဒီတစ်ပတ်တော့လက်ရှိစဘာပေါ်ချိန်မှာအခါမဟုတ်မှု၃ရက်ဆက်တိုက်လောက်ရွာလိုက်တဲ့အတွက်စဘာတွေအပြက်အစီးတအားများတဲ့အပြင်ကျဲပြီးကာစားပဲတွေပါအားလုံးရေမျောသွားကြတဲ့အကြောင်းနဲ့ဆက်ဆက်ပြီးတင်ပြမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးအစိုးရဘိုင်းကတော့ဘာတွေလှုပ်ပေးနေပြီလဲရေရှည်မှာကောဘာတွေလှုပ်ဖို့လိုမလဲဆိုတာတွေကိုတင်ပြသွားမှာဖြစ်ပါတယ်။စဘာကင်းတွေရေကြီးရေမြုပ်တာမိုးကောင်လို့စဘာမအောင်တာစဘာရိတ်ခါနီးနဲ့ရိတ်နေစဲမှာအခါမဟုတ်မိုးတွေရွာတယ်ဆိုတဲ့ဖြစ်ရက်တွေကနှစ်စဉ်နှစ်တိုင်းရင်ဆိုင်နေရတဲ့ဖြစ်ရက်တွေပါဒီလိုဖြစ်ရက်တွေကြုံတိုင်းဟိုလူကဲပါဒီလူကဲပါလုံနေရတာကလည်းနှစ်တိုင်းမှာပဲဒီလိုမဖြစ်ရအောင်သူများနိုင်ငံတွေမှာဘာလုပ်ထားကြသလဲမြန်မာနိုင်ငံအနေနဲ့ကောဘာတွေလုပ်တင်သလဲဆိုတာတွေကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ပထမဆုံးမြမလေယာကဏ္ဍမှာဘာတွေဖြစ်နေလဲဆိုတာကိုပြောပါမယ်စဘာပေါ်ချိန်နဲ့တိုက်တိုက်ဆိုင်ဆိုင်နိုဝင်ဘာလပထမပတ်မှာအခါမဟုတ်မိုးက၃ရက်လောက်ဆက်ပြီးတဲတဲမဲမဲကိုရွာပါတယ်ဒီတော့ဘာဖြစ်လဲဆိုရင်တောတရှင်အားလုံးပဲခံမှန်းနိုင်ပါလိမ့်မယ်စဘာတွေပြတ်တာပဲပေါ့လယ်သမားတွေမှာကရိပ်ပြီးတဲ့စဘာတွေကိုမိုးလုံလေလုံတူလောင်ထားဖို့နေရာမရှိတဲ့အတွက်ရိပ်ပြီးတဲ့စဘာတွေကရေရေဆူရိတ်နေစဲစဘာတွေကမိုးတွေမိမရိတ်ရသေးတဲ့စဘာကင်းတွေကရေမြုပ်နဲ့ဖြစ်ကုန်ကြတာပါရိတ်သိမ်းမိနဲ့ရိတ်သိမ်းစဲစဘာတွေကမိုးတွေဆူကုန်တော့အဆိုတက်အရမ်းများတဲ့အတွက်ပေါင်းစံလုံးမဲ့သူကလွဲရင်ဝယ်မဲ့သူရှိတော့မှမဟုတ်ပါဘူးပြီးတော့မရိတ်ရသေးတဲ့စဘာတွေကလည်းရိတ်ခါနီဆဲဆဲမှမှမိုးတဲတဲမဲမဲမိတော့ရေမြုပ်ပြီးပျက်စီးကုန်တဲ့အပြင်မမြုပ်တဲ့စဘာကင်းကလည်းအဆိုတက်များပြီးရောင်ရတအားခတ်သွားမှာပါတောင်သူတွေရဲ့ဆုံးရှုံးမှုကစဘာတွေပြက်ကုန်တာပဲလားဆိုရင်တော့ဒါရင်မကသေးပါဘူးအေယာဝတီတိုင်းအမြင်ပိုင်းဒေသတွေနဲ့ပဲခူးတိုင်းအနောက်ပိုင်းဒေသတွေမှာဆုံးရှုံးမှုကနှစ်ထပ်ကွန်းဖြစ်သွားပါတယ်ဒီဒေသတွေမှာကစဘာရိုက်တာစောပါတယ်စဘာရိုက်ပြီးတာနဲ့ပဲမျိုးစေ့တွေကျဲထားတော့မိုးကဇက်တိုက်ရွာတာဆိုတော့ရိုက်ပြီးသားစဘာတွေပျက်စီးတဲ့အပြင်ကျဲထားတဲ့ပဲမျိုးစေ့တွေပါရေထဲအကုန်မျောသွားကြရောဆိုတော့ဆုံးရှုံးမှုကနှစ်ထပ်ကွန်းပါပဲဒီလိုစဘာရိုက်ချိန်ကြီးမှာမိုးရွာလို့စဘာပြတ်တဲ့ဒဏ်ကိုအဓိကခံရတာကတော့အေယာဝတီနဲ့ပဲခူးဒေသတွေမှာပါပဲဒီဒေသကြီးနှစ်ခုကထွက်တဲ့စဘာကတနိုင်ငံလုံးအထွက်ပမာဏရဲ့60ရာခိုင်နှုန်းလောက်ရှိပါတယ်တရားဝင်အနေနဲ့တော့စဘာတွေဘလောက်ပြတ်သွားတယ်ဆုံးရှုံးထိခိုက်မှုပမာဏဘလောက်အထိရှိတယ်ဆိုတာမသိရသေးပေမဲ့တောင်သူတွေနဲ့ကျွမ်းကျင်သူတွေရဲ့အပြောကတော့သုံးပုံတစ်ပုံလောက်ရှိတယ်လို့ဆိုကြပါတယ်လက်တလောအနေနဲ့တော့အပေါ်မှာပြောခဲ့သလိုပျက်စီးဆုံးရှုံးမှုတန်ကိုနှစ်ထပ်ကွန်းခံနေရတဲ့တောင်သူတွေအတွက်ဘာလုပ်ပေးမယ်ဆိုတာအခုတပတ်လောက်ကြာတဲ့အထိအစိုးရဘိုင်းကဘာမှတရားဝင်ထုတ်ပြန်တာမရှိသေးပါဘူးစံစဘာလုပ်ငန်းအသင်းတောင်သူလယ်သမားအသင်းတွေကပဲဦးစီးဦးဆောင်လုပ်ပြီးစိုက်စရိတ်တွေပြန်ဆက်ရမယ့်အချိန်ကိုရွှေ့ပေးဖို့အစိုးရနဲ့ညှိနှိုင်းပေးမယ်သမရာယုံရဲ့တဘာဝိုက်ဘေးအန္တရာယ်ဆိုင်ရာရန်ပုံငွေနဲ့ကူညီထောက်ပံ့ပေးပါဆိုပြီးညှိနှိုင်းပေးမယ်ဆိုတဲ့သတင်းတွေလောက်ကိုပဲကြားနေရပါတယ်ပြောရရင်ပုဂ္ဂလိကဘိုင်းကပဲစပြီးတိုက်တိုက်တွန်းတွန်းလုပ်နေရတဲ့အနေထားပါထားပါတော့ပြောချင်တာကအစိုးရဘက်ကလက်ခံပြီးလိုက်လျောပေးတယ်ဆိုရင်တောင်ဆုံးရှုံးမှုကိုဘလောက်များကာမိမှာလဲဆိုတာကအရေးကြီးတဲ့အချက်ပါဆုံးရှုံးရတာကတိမ့်နဲ့ချီပေမဲ့အရင်နှစ်ကရေမြုပ်လို့လဲပြတ်တဲ့အခါတမရယုံရဲ့ကူညီပံ့ပိုးမှုကတဧကအတွက်မျိုးစဘာတည်င်းဆိုတော့ကျက်6000လောက်ပဲရှိပါတယ်ဒီတော့တကယ်ထိရောက်အောင်သူများနိုင်ငံတွေမှာလို့မိုးအနေအများခံမှန်းချက်တွေအလိုက်တိနံအမျိုးအစားပြောင်းဆိုင်နိုင်အောင်အထိဆောင်ရွက်ပေးတာတွေရှိပါတယ်ဒါတွေကိုတော့မြန်မာနိုင်ငံအနေနဲ့လိုက်လုပ်ဖို့မလွယ်သေးပေမဲ့အာမခံထားတဲ့စနစ်ကတော့ဖြစ်နိုင်ပါတယ်သူများနိုင်ငံတွေမှာတိနံအပြက်အစီးရာသီဥတုအခြေအနေမိုးရွာသွန်းမှုပမာဏမိုးကောင်ရေရှားဖြစ်မှုတီးနှံအထွက်နှုန်းပမာဏစသဖြင့်စိုက်ပျိုးရေးလုပ်ငန်းနဲ့ပတ်သက်ပြီးအာမခံအမျိုးအစားတွေရှိကြပါတယ်မြန်မာနိုင်ငံအနေနဲ့သူများတွေလိုအာမခံအမျိုးအစားအများကြီးမလုံနိုင်ရင်တောင်ရေကြီးရေမြုပ်လို့ပြတ်တဲ့ဒဏ်နဲ့မိုးကောင်ရေရှားလို့ပြတ်တဲ့ဒဏ်တို့ကိုကာကွယ်ဖို့လောက်တော့လုပ်ကိုလုပ်တင်ပါပြီမြန်မာနိုင်ငံမှာရာသီဥတုကြောင့်တီးနှံပြတ်တဲ့အနေအထားကိုကြည့်ရင်အေယာဝတီနဲ့ပဲခူးတိုင်းတို့မှာရေကြီးရေမြုပ်လို့ပြတ်တာကနှစ်စဉ်ဧကတသိန်းကနေနှစ်သိန်းကြားလောက်ရှိပြီးမိုးကောင်ရေရှားလို့ပြတ်တာကအလဲပိုင်းဒေသမှာနှစ်စဉ်ဧက3သိန်းကနေ4သိန်းလောက်အတွင်းပုံမှန်ဖြစ်နေကြပါပဲစီးပွားရေးအရာတွက်ချေကိုင်းမှုအနေထားကိုတွက်ကြည့်ရင်မြန်မာနိုင်ငံမှာစဘာစိုက်ပျိုးဧကကမိုးစဘာနဲ့ຫນွေစဘာနှစ်ခုပေါင်းရင်ဧက20သန်းလောက်ရှိပါတယ်ဒီအထဲမှာအပြက်အစီးကြုံလင်းရှိတာကဧက5သိန်းလောက်ဆိုတော့အပုံ40ပုံပုံရင်တပုံလောက်ပဲရှိတဲ့အတွက်တွက်ချေကိုင်းနိုင်တဲ့အနေအထားပါဒါကြောင့်အခက်ခဲရှိနေတာတွေမှန်ပေမဲ့နှစ်စဉ်ကြုံတွေ့နေရတဲ့တီးနှံအပျက်စီးဒဏ်ကိုကာကွယ်ဖို့လုပ်တင်တာကိုအမြန်ဆုံးအကောင့်တွေပေါ်တင်ပါတယ် Mahoyeno, Yamalea Lungan Kanaga, Shego Matutabe, Naubian Sotuanai Majang, Timbiale Bare, Siwai Punyumu, Yamau Punain Javas, Jesu Temare, Chano Onain Java.